ဒီကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံကြီးကံ တနာပြုအနေနဲ့လုပ်ခဲ့တယ်ပြီးတော့ဒီမှာက development အနေနဲ့ chain ကိုစက်ဝင်စားလို့ဒီမှာ NGO လောကရေဝင်ခဲ့လိုက်တယ
်
NGO လောကလည်းစဝင်ကစားချိန်မှာတော့ဒီမှာ public health ပေါ့နော်စစချင်းဝင်နေတာတော့ဒီ MSF Holland ပေါ့အဲ့ဒီမှာဒီမှာ counselor လုပ်ခဲ့တယ်ဒါကတော့ HIV project ပေါ့နော်အဲ့ဒီညနေမှာနောက်ပိုင်းဒီမှာက development sector community level တွေကိုဒီမှာဆင်းတဲ့ development project တွေလုပ်တယ်အဲ့ဒီမှာတော့ health development နဲ့ဒီမှာလုပ်ခဲ့တဲ့ camp မြန်မာနဲ့စားခဲ့တယ်ပေါ့နော်ဒီမှာ NGO လောကရေဝင်နေချိန်မှာဒီမှာ gender နဲ့ပတ်သက်တဲ့ training တွေဒီမှာရရတယ်ပေါ့နော်အဲ့ဒီချိန်မှာဒီမှာgender concept တွေ gender equality ဆိုတာဘာလဲဆိုတာဒီမှာသိလာတယ်။ဘာကြောင့်သိလာလဲဆိုတော့ကိုယ်ငယ်ဘဝဆက်တက်လာတဲ့အချိန်ကိုယ်ရည်ဖိနှိပ်ခံရတဲ့အချိန်တွေနဲ့ပတ်သက်ပြီးကမှ gender equality နဲ့ဘယ်လိုပတ်သက်ဆက်နွယ်နေလဲဆိုတာကိုပြန်လည်တွေးပြီးကမှဒီမှာဒီမှာဒါလုပ်မယ်ဆိုပြီးတော့ပေါ့နော်။အဲ့ဒါကြောင့်မို့လို့ဒီမှာကဒီမှာလုပ်နေတဲ့ Daniel Refugee Council ကိုဒီမှာက Gender Based Violence Prevention Officer အနေနဲ့ဒီမှာဝင်ခဲ့တယ်ပေါ့နော်
။ Okay.
ကျမခဲမြမှာအဲ့တော့ကျမက senior project officer ဒါပေမဲ့ကျမရဲ့ project က gender နဲ့မျိုးဆက်ပွားကျန်းမာရေးကိုတွဲပြီးတော့လုပ်ရတဲ့ဒီမှန်ချက်ပေါ့နော်အဲ့ဒီမှာကျမကအိဟာနဲ့ပတ်သက်တဲ့ဘူးတူတာတွေပြီးထားတယ်နောက်ပြီး community မှာကျမကတော်တော်လေးအတွေ့အကြုံရှိထားတယ် community မှာ flow တွေဖြစ်နေရဲဆိုတာအဲ့ဒီကာလအတွင်းမှာကံကဝိုင်းစီလီကနေပြီးကမှသူတို့မီဒီယာမှာသူကြီးညာတယ်ကြော်လာတဲ့ခါမှာသူတို့တောင်းဆိုတဲ့အချက်တွေကိုကျမအတွေ့အကြုံနေတယ်ကျမကကြည့်ရဲပူပူစလုပ်တယ်ကျမလက်ရှိမှာဘေးမှာလုပ်နေရရခိုင်မှာကျမတို့ရဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဒီ prevention နဲ့ GBV gender based violence prevention နဲ့ oppression program ကျမလုပ်နေတယ်ဒါနဲ့ပတ်သက်လို့ရှိစက်ကျမဘယ်လိုလုပ်မလဲဆိုတာလေးနဲ့ပတ်သက်လို့ကျမထည့်ရေးရတာပေါ့ကျမတို့ application လုပ်ရတဲ့အခါမှာသူတို့မေးခွန်းပေါ့နော်ခုနကခုမေးတယ်အဲ့ဒီမှာကျမတို့အကြောင်းတွေရကျမတို့ experience တွေရပြီးတော့ကျမတို့ရှေ့ဆက်ပြီးကျမတို့ဘာလုပ်ချင်လဲဆိုတာလေးကိုထည့်ရေးပြီးတော့ရှောက်ရတာပါဟု
တ်ကဲ့ကျမစိတ်ဝင်စားတာကစောစောကချင်းသူပြောတဲ့gender equality နဲ့ပတ်သက်ပြီးတော့ကျမဒန်သူခွင့်ရေးကျမခွဲခြားဆက်ဆံမှုပေါ့နော်အချိန်လေးနဲ့ပတ်သက်ပြီးတော့ဆက်ဆံချင်းတူကိုစိတ်ဝင်စားလာတယ်ကိုသဘောပေါက်လာတယ်ဆိုတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာဒီကျမဒန်သူအခွင့်ရေးကျမခွဲခြားဆက်ဆံမှုအချိန်ကဘယ်လိုရှိပါလဲ
အခုလက်ရှိကတော့မြန်မာပြည်မှာကြာဒီ gender issue ဆိုတာက big issue မဟုတ်ဘူးဘာဖြစ်လဲဆိုတော့မြန်မာအမျိုးသမီးတွေကနေသားကြနေပြီးသားဖြစ်နေတယ်လေအမျိုးသားတွေကိုအင်ဦးနဲ့အဖြစ်ပေါ်ထားရမယ်လို့လေဒီထုံးနိုင်ကြီးကတော်တော်လေးကိုလွှမ်းမိုးထားရတဲ့ကြောင့်မို့လို့အမျိုးသမီးတွေအပေါ်မှာဒီ gender equality ရှိတယ်နဲ့မရှိတယ်ဆိုတဲ့အပေါ်မှာကဒီကကဒီအမျိုးသမီးကိုယ်တိုင်ကလက်မခံတာအများကြီးရှိရပေါ့နော်အခုကျမတို့ကဘယ်လိုပဲလုပ်လို့ဒါပေမဲ့အမျိုးသမီးအများစုကတော့သူတို့ရဲ့တမန်ရိုးကြပေါ့နော်ဒီဒါကြီးကို big issue ကြီးလို့တော့မမြင်သေးဘူးပေါ့နော်မမြင်သေးတဲ့အတွက်ကြောင့်မို့လို့နေရာလည်းမယူတတ်ကြသေးဘူးလို့ယူဆမိတယ်ပေါ့နော်ဒါမဲ့ဒါကတော့သူတို့ရဲ့အပိုင်းပါပဲပေါ့နော်ဒါအမျိုးသမီးတယောက်ကအိမ်ကိစ္စကျမလုပ်တယ်ဒါလည်းတောင်းဝန်တစ်ခုပဲဒါမဲ့ကျမကခေါင်းဆောင်ဖြစ်ချင်တယ်ဆိုတော့ကျမတောင်းတယ်ဒါမဲ့အဲ့လိုမျိုးကျမခေါင်းဆောင်ဖြစ်ချင်တယ်ကျမကဒါလုပ်မယ်ဒါလုပ်မယ်ဆိုတာကျမတို့မှာလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရှိတဲ့အနေအထားမျိုးကိုဖန်တီးပေးနိုင်တဲ့စနစ်ရှိဖို့လိုလို့ပဲဒါကြောင့်ကျမဒီလိုပြောလဲဆိုတော့ကျမငယ်ငယ်ရဆိုလို့ရှိရင်ဆယ်တန်းအောင်နဲ့အမှတ်ရှိနေထွက်တယ်ကျမအမှတ်ကောင်းတယ်ဒါပေမဲ့ကျမပိုင်းလော့ဖြစ်ချင်တယ်ဒါပေမဲ့ကျမတို့အောင်စင်းထွက်တဲ့နှစ်က2003 2004အဲ့ဒီနှစ်မှာပိုင်းလော့လေရင်ဘူးတက္ကသိုလ်အဲ့ဒီဟာကသူတို့ဝင်ခွင့်ကအမျိုးသား only ဟိုတမတ်ထားတဲ့အတွက်ကြောင့်မလို့ကျမဖြစ်ချင်းတဲ့အခွင့်အရေးအပေါ်ကျနေပြီးကျမဆုံးရှုံးခဲ့တယ်။ဒါပေမဲ့ပြီးရင်တော့ဆန်ကနောက်ပိုင်းမှာတော့အခုတက္ကသိုလ်မှာလည်းအထာလေးနည်းနည်းစပြီးပြောင်းလဲလာတယ်။အရင်တော့ကရေးချောင်းတက္ကသိုလ်မှာဆိုလို့ရှိရင်တော့မိခလေးတွေမဝင်ရဘူးအခုဆိုမိခလေးတွေဝင်ခွင့်ရပြီပေါ့နော်။ဒီပိုင်းလော့ဆိုလို့ရှိရင်လည်းလို့မိခလေးတွေအဲ့လိုမျိုးဟုတ်ခင်ရည်ဘာလို့မျိုးလေးတော့နည်းနည်းတော့ဒီလက်ရှိတက်လာတဲ့အစိုးရလက်ထက်မှာတော့ပြည်စနစ်လေးကြောင်းလာအဲ့ဒီဟာလေးရစပြီးတော့ gender equality ကိုပေါ့နော် opportunity တွေကိုဒန်းလို့ရအောင်ဟိုလုပ်ပြီးတဲ့အားမျိုးလေးရစပြီးတော့
တွေ့တာ
အဲ့ဒီပေါ့နော်ဟုတ
်ဟိုနောက်တစ်ချက်ကကျွန်မသိနေကြတာကခင်ဗျားတို့ပြောရခိုင်ပြည်နယ်မှာဒီ gender equality နဲ့ပတ်သက်ပြီးလုပ်နေတယ်ဆိုတဲ့အခါကျတော့အဲ့ဒီမှာအချင်းကြီးလို့ရှိရင်ရှင်းပြပေးပါ
ကျမအဲ့ဒီမှာလောက်တာတော့တစ်နှစ်လောက်ပဲရှိပါသေးတယ်။ကျမကအဓိကလောက်တာတော့ဒီ gender ပေါ့နော် race violence prevention and response ဆိုတော့ကျမလုပ်ရတဲ့ရွာတွေကဒီ IDD camps လည်းပါတယ်။ပြီးလို့ရှိရင်ရခိုင်ရွာလည်းပါတယ်။ပြီးလို့ရှိရင် emotional host community လို့သူတို့ပြောတယ်ပေါ့နော်။နေတဲ့ရွာတွေလည်းပါတယ်ပေါ့။ဟု
တ်ကဲ့
။အဲ့ဒီမှာကျမတို့ကတော့ဒီ gender ဒီ GBV program ကိုကျမတို့ဝင်တာပေါ့နော်။ကျမတို့ဝင်တဲ့အခါကျတော့ဘာလုပ်လဲဆိုတော့အမျိုးသမီးစင်တာတွေဆောက်တယ်အမျိုးသမီးတွေကိုအသိပညာရအောင်ကျမတို့ဖြန့်ဝေတယ်အဲ့တော့အမျိုးသမီးကိုဘာသိပညာလဲဆိုတော့ကျမတို့လူ့စပွားကျန်းမာရေးသိပညာ gender equality နဲ့ပတ်သက်တဲ့ဟာအမျိုးသမီးအခွင့်အရေး gender based violence ဆိုတဲ့ဒီဟာရဲ့ concept တွေကိုကျမတို့အဒီမှာအမျိုးသမီးစင်တာမှာကျမတို့က awareness session တွေလုပ်တယ်ဒီကိစ္စမှာဆိုလို့ရှိရင်အမျိုးသမီးငယ်လေးလာမယ်ဆွေးနွေးမယ်သူတို့ကျန်းမာရေးအကြောင်းတွေသူတို့ရဲ့ခံစားချက်တွေသူတို့ community ရဲ့မှာသူတို့ရဲ့အခွင့်အရေးဘယ်လောက်ရှိရှိတယ်သူတို့ကဘယ်လောက်ထိသူတို့ရဲ့ community ရဲ့မှာဖိနှိပ်ခံရတယ်သူတို့တွေဘယ်လိုတိုးတက်ဖို့လိုအပ်တယ်ဒါတွေကိုကျမတို့ကသိအောင်ကျမတို့အုပ်စုဖွဲ့ပြီးဆွေးနွေးရယ်ပြောဆိုရယ်ပေါ့နော်အားကြီးလုပ်တယ်ပေါ့နော
်အဲ့ဒီမှာတစ်ချက်ပေါ့နော်ဆိုတော့ community ကျတော့ IDB camps ဒီ Muslim group ဖွဲ့စည်းပြီးမှသွားတယ်ဆိုတဲ့ခါကျတော့ကျမတို့အခုဒီ Rohingya တွေပေါ့နော်ဟုတ်ကဲ့နိုင်ငံကိုထွက်ပြေးတဲ့အခါမှာအဓိကပါပါသွားတာတော့တဝက်ကျော်လောက်ကအပြုတ်တူတဲ့ကလေးတွေဖြစ်တယ်သူတို့ဒီဘင်္ဂလားဒေ့ရှ်ကလူ့ကြမ်းမာရေးဆရာဝန်ကြီးကသူတို့ကမွတ်စလင်မျိုးသမီးတွေကိုသူတို့ family planning ပေါ့နော်မိသားစုစီမံခန့်ချတော့ပြည်သူတားတဲ့ဤမျိုးမျိုးကိုသူတို့တုံးပြေချင်ကြတယ်ဒါပေမဲ့လို့လေအမျိုးသမီးတွေကမတုံးလို့ကြဘူးမတုံးလို့ကြတာကလေသူတို့အမျိုးသားတွေရဲ့ကြီးစိုးမှုကြောင့်ရင်နောက်တစ်ခုကသူတို့ဘာသာရေးရဲ့ကြီးစိုးမှုကြောင့်ပေါ့နော်အဲ့လိုမျိုးအနေအထားတွေရောဒီ IDB camp ဖြစ်သွားတဲ့ခါမှာကျွန်တော်တို့တွေ့ကြရပါလား
ဟုတ်ကဲ့တွေ့ကြရပါတယ်ဒါတွေကတော့ကျမတို့ဒီကျမတို့အမျိုးသမီးစင်တာတွေဒီမှာကျမတို့ကအမျိုးသမီးစင်တာလုပ်ရင်းအမျိုးသမီးတကယ် strong ဖြစ်တဲ့ woman တွေခေါ်ပြီးတော့အတိအကျနိုင်ပေးတာပါဟု
တ်ကဲ့
အဲ့လိုအနေထားမျိုးရမှာကျမတို့ family တွေရဲ့ပေါ့နော်ကျမတို့ကတခါကျသူတို့ရဲ့ဘယ်လိုလဲချုပ်ကင်ခြင်းနဲ့ control လုပ်ခြင်းနဲ့အနေထားမျိုးတွေနဲ့နေဆိုင်ရတာရှိပေါ့နော်အဲ့ဘယ်နဲ့ကပြောသလိုပဲ family plan တွေလုပ်တဲ့အခါကျမတို့ဆွေးနွေးဖြစ်ပါတယ
်ဟုတ်ကဲ့
သူတို့ပြောတဲ့အတိုင်းပဲမဟုတ်လားကျမတို့မှာကျမတို့ဒီဘာဆေးသုံးမယ်ဘာပကလေးဘယ်နှယောက်ယူမယ်ဆိုတာကျမတို့ဆုံးဖြတ်ပိုင်လို့မရှိဘူးဒါကကျမတို့ဘာသာပြရတာကျမတို့ကကလေးယူရမယ်ပြောကျမတို့အမျိုးသားနဲ့ကျမတို့ခွင့်ပြုဖို့ပေါ့နော်ဒါမျိုးကြီးကျောင်းပါတယ်နောက်တစ်ခုကကျမတို့က rush response ဆိုတာကဒီမှာသူတို့ community မှာရှိတဲ့ rape case တွေပေါ့နော် child rape case တွေရှိတယ်ဒီရောက်ပြီးကမှ rate ဖြစ်တဲ့ဟာရှိဒါမဲ့ child rape case တွေကပုံများတယ်အဲတက်မြင်မရိမှုတွေပေါ့နော်ဒီလိုမျိုးရှိရဲ့အဲ့လိုမရိမှုတွေမှာလဲသူတို့ကအဲ့ဒီတန်ကလေးတွေကိုသူတို့ဘယ်လိုလုပ်လဲဆိုတော့ကဘာသာကြီးခေါင်းဆောင်တွေသူတို့တိုင်နေပြီးတော့လက်ထပ်လိုက်တယ်လက်ထပ်လိုက်ဆိုတာကဒီလိုမျိုးကလေးကိုရောကြီးပြလိုက်တာပဲရှိတယ်ပြီးတော့ပြန်ကွာရှင်းတယ်ပြီးရင်သူ့မှာတခြားမိန်းမရှိတယ်ကလေးရှိတယ်ဒီလိုမျိုးနဲ့သူတို့ကတော့သူတို့ဖြည့်ရှင်းကြတယ်သူတို့ community ရမှာကျမတို့ကကြတော့အဲ့လိုမျိုးမဟုတ်ဘူးကျမတို့ကသူတို့ကို awareness လုပ်တယ်ဒါဟာတရားအဝေးနဲ့ညီရတကယ်လို့ဒါမိမိမှလာဆန္ဒရှိရဆိုရင်တရားအဝေးကရင်ဆိုင်နိုင်လို့ရတယ်လို့ကျမတို့ awareness လုပ်လို့အခုဆိုရင်တချို့ဆို break case တွေတက်တယ်တက်တဲ့အခါကျမတို့ကဒီကျမတို့အနေနဲ့ကြတော့ကျမတို့ကချိတ်ဆက်ပြရတယ်အဒီဥပဒေဝန်ဆောင်မှုတွေရအောင်ဒီကနေ့က justice တရားအဝေးတရားပေါ်တော့တရားရင်ဆိုင်နိုင်ဖို့အတွက်အဲ့လိုလုပ်တဲ့အခါမှာတော့ကျမတို့တော်တော်လေးခက်ခဲပါတယ်ဒီဝန်ဆောင်မှုရဖို့အတွက်ပေါ့နော်တစ်ဖက်က survivor ပေါ့နော်အကြက်ကခံရတဲ့လူကလည်းသူရှက်တယ်ကြောက်တယ်သူ့လူတို့ရဲ့ဖိနှိပ်မှုကြောင့်သူဖွင့်ပြောလိုက်လို့ဒီလိုလားအကူအညီတောင်းလို့ရှင်သူ့ကိုတခုလုံးမှာလဲဆိုရင်တစ်ဖက်ကကျမတို့ဝန်ဆောင်မှုပေးရလို့ကြီးကြတော့လဲကျမတို့စနစ်တွေပို့စီကြတယ်အားနည်းပြီးအတွက်ကြောင့်မို့လို့တော်တော်လေးကိုကျမတို့ခြားရချိတ်ဆက်ပြရခက်ခဲနေနေတာမှရှိနေတယ်အပြောချက်ကတော့သူ့ community ထဲမှာလဲသူတို့အမျိုးသားတွေက human rights ဆိုတာကိုတောင်းဆိုတယ်ဒါပေမဲ့သူတို့အမျိုးသမီးတွေက human rights ကိုတော့သူတို့ဒေသမှုမရှိဘူးသူတို့တွေဘာသာရေးဆိုတဲ့အရာနဲ့သူတို့ဖိနှိပ်ထားတယ
်